လသမဂ္ဂလူမျိုးရေးကောင်စီမှမစ္စတာပန်ကီမွန်ကမြန်မာနိုင်ငံခရီးစဉ်နဲ့ပတ်သက်ပြီးတော့ရှင်းလင်းပါတယ်နော်အဲ့ဒါကိုဆရာတော်တက်ရောက်ခဲ့တယ်လားရှင်
ဟုတ်ကဲ့တက်ရောက်နားထောင်ပါတယ်ပန်ကီမွန်ကတော့ကတ်တူလိုပါပဲဗမာပြည်မှာသူပြောခဲ့တဲ့အကြံပြုခဲ့တဲ့ဟာတွေကိုကျဉ်းချုပ်ပြီးတော့တင်ပြတာပေါ့နော်ပြီးတော့လူမျိုးရေးကောင်စီရဲ့ဖွဲ့ဝင်နိုင်ငံတွေကတနိုင်ငံချင်းပေါ့နော်သူတို့ရဲ့သဘောထားအမြင်တွေပေါ့ကျွေးကြရပါတော့
တရုတ်နိုင်ငံကဘယ်လိုပြောပါလဲရှင
်တရုတ်နိုင်ငံရဲ့သဘောထားကတော့တော်တော်လေးကိုစိတ်ပြတ်ဖို့ကောင်းတယ်ပေါ့ဒီအင်အားကြီးလူမျိုးရေးကောင်စီဖွဲ့ဝင်เนาะအင်ဒီဂျင်နိုင်ငံတနိုင်ငံအနေနဲ့ဒီဗမာပြည်ရေးနဲ့ပတ်သက်လို့ထားရှိတဲ့သဘောထားဟာတကယ်နိုင်ငံကြီးတစ်ခုအနေနဲ့ညံလွဲကဲဖြစ်ပေါ့ပြောတဲ့သဘောမျိုးပေါ့เนาะဥမာအောင်ဆန်းစုကြည်ဒါဒုတိယပဲဖြစ်တယ်ဗမာပြည်ရဲ့တရားစီရင်အနဇက်အောင်မှာတရားစွဲဆိုခံရတဲ့အခါမှာပေါ့နော်ဒီမစ္စတာပင်ကင်မွန်ကသွားတွေ့ဖို့ဆိုတာဒါနိုင်ငံတကာနိုင်ငံရဲ့တရားစီရင်ရေးအာဏာကိုသွားပြီးတော့ဆက်ဖက်ရကြပဲပါညာဒါမျိုးတွေကဗမာပြည်သူလူထုရဲ့သဘောထားအမြင်နဲ့ဆန့်ကျင်နေတာတွေ့ရတယ်လေ
ဒီလိုပြောတော့မစ္စတာပင်ကင်မွန်ကဘာများတုံ့ပြန်ပြီးပြောပါလဲရှင
်ဆွေးနွေးပွဲပုံစံမဟုတ်ပါဘူးမစ္စတာပင်ကင်မွန်ကတင်ပြစရာရှိတာတင်ပြပြီးတော့ဖွဲ့ဝင်နိုင်ငံတွေတခုချင်းသဘောထားပေးတဲ့ဟာပေါ့အော်နောက်ပိုင်းမှာတော့လူမျိုးရေးကောင်စီအတွင်းမှာဖွဲ့ဝင်နိုင်ငံတွေဒီတောင်တောင်အပြန်လန်ဆွေးနွေးတဲ့တကားပိတ်ဆွေးနွေးပွဲမျိုးတွေဖြစ်လာဖို့ကျွန်တော်တို့မျှော်လင့်တယ်ဒီနေ့ပြောသွားတဲ့အထက်မှာမစ္စတာဘင်ကင်မွန်ကလည်းပြောသွားတယ်ဒါသူ့အနေနဲ့တော့အကြံပြုစရာတွေပြုခဲ့ပြီးပြီဆိုတော့ဒီပမာပြည်အတွက်ရေးကြီးတဲ့ချိုးကွေရောက်နေတယ်တကဘာလုံးကလည်းစောင့်ကြည့်နေတယ်တခြားဖွဲ့ဝင်နိုင်ငံတွေ US တို့ UK တို့ Mexico တို့ဒီကော့စတာရီကာတို့နိုင်ငံတွေကလည်းပြောသွားပါတယ်။ဒါ BNM နိုင်ငံကိုရိုင်းကိုကပြောသွားတာလေးကတော်တော်လေးကိုကျွန်တော်တို့အားရစရာရှိတယ်
။ဟုတ်ကဲ့ဘယ်လိုများပြောပါလဲရှင်
။ဟုတ်ကဲ့ BNM ဘိုင်းကတော့ဗမာပြည်မှာတကယ်အမျိုးသားပြန်လည်တင်ပြရေးလိုတယ်။ထွေထွေတွင်းမှုချုပ်ရဲ့ခီးစဉ်ကလိုအပ်ချက်တစ်ခုဖြစ်တယ်ပေါ့နော်။ဒါပေမဲ့လို့ထွေထွေတွင်းမှုချုပ်ရဲ့တောင်းဆိုချက်ကိုနားဖားနေပြီးတော့မလိုက်ရောတာပေါ့ဒါကိုဝန်းနေတယ်ဆိုတဲ့သဘောပေါ့နော်။ဒီတကယ်ကိုဗမာပြည်မှာပြောင်းလဲဖြစ်ဖို့ဆိုရင်အင်အားစုအားလုံးပါဝင်တဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမျိုးဖြစ်ဖို့လိုတယ်။နိုင်ငံတကာရဲ့ကူညီထောက်ပံ့နေလဲဒါလိုတယ်ပေါ့နော်။ဒီဒီမိုကရေစီအတွင်းကူပြောင်းမှုပိုင်းကပေါ့နော်။ BNM ကတော့နာဖဘက်ကနေတရုတ်လိုသိပ်ပြီးခုခံကာကွယ်ပြောသွားတာမရှိပါဘူး
။ဆရာရုရှားရောဘယ်လိုများပြောပါလဲရှင်ဒီ
။ဒီနေ့မှာတော့ရုရှားသိပ်များများဆဆပြောတာမတွေ့ဘူး။သိပ်ပြီးတော့လဲနာဖကိုထူးထူးခြားခြားကာကွယ်ပေးသွားတဲ့သဘောမျိုးတော့ကျွန်တော်မတွေ့ရပါဘူ
း။နောက်ပြီးတော့ဆရာကြီးလူတွေကပြောတာပေါ့နော်ကုလသမဂ္ဂကိုမျှော်လင့်နေအခုမစ္စတာပန်ကင်မွန်သွားပြန်တော့လေချိန်ဆွဲတဲ့သဘောမျိုးဖြစ်နေတယ်ပေါ့လေကုလသမဂ္ဂကအ
ဓိကကုလသမဂ္ဂမဟုတ်ဘူးကျွန်တော်တို့မြင်တာအဓိကကအိမ်ကြီးချင်းမကောင်းလို့ဖြစ်နေတယ်ပြဿနာတဲ့တယ်ပဲပြောတော့မယ်ကျွန်တော်တို့အိမ်ကြီးချင်းတွေအထူးသဖြင့်ဒီတရုတ်တို့အိန္ဒိယတို့ဘာပဲပြောထိုင်းကမှအခုဒီမိုကရက်အစိုးရတက်လာတဲ့အခါမှာပြောစင်းပြောလိုက်တာတွေပြောတယ်အိန္ဒိယဆိုတုတ်တုတ်မလုပ်ဘူးတရုတ်ဆိုလို့ရှိရင်နာဖောက်ကိုနေရာတကာမှာလိုက်ကာစီနဲ့ကာဝယ်ပေးနေတယ်အိန္ဒိနာချင်းတွေကသူတရံဇာတာတွေကိုသွေးဆုပ်အမြတ်ထုတ်ဖို့ပဲလုပ်နေပြီးတော့နော်ဒီကုလသမဂ္ဂမှာအထီးတွေကရေးယူဆောင်ရွက်နိုင်ဖို့အပိုင်းတွေမှာကန့်လန့်လုပ်နေတဲ့အခါကျတော့ဒါထွေထွေတွင်းမှုချုပ်တို့အနေနဲ့ကလောကကံရတာဗဇက်ကတော့ထွေထွေတွင်းမှုချုပ်ရဲ့မျိုးသားပြန်လည်တင်မြတ်ရေးချိုးပန်းတယ်လို့ထောက်ခံတယ်လို့ပြောတာပဲဒါပေမဲ့လက်တွေ့မှာထွေထွေတွင်းမှုချုပ်ဆိုတာကုလသမဂ္ဂရဲ့အမြင့်မားဆုံးသတ္တမဝန်ထမ်းတယောက်ပဲဖြစ်တယ်လောက်ပိုင်ခွင့်ရသူ့လက်ထဲမှာရှိတာမဟုတ်ဘူးနော်သူ့လက်ထဲမှာရှိတဲ့လောက်ပိုင်ခွင့်ရလည်းအကန့်အသတ်နဲ့လူမျိုးရေးကောင်စီကပေးထားတာမဟုတ်ဘူးခုလူမျိုးရေးကောင်စီကနေခွင့်အာဏာပေးနိုင်ဖို့လူမျိုးရေးကောင်စီမှာဆုံးဖြတ်ချက်တွေကိုကြဖို့ကြတော့စစောကပြောတဲ့ကန့်လန့်လုပ်နေတာတွေအပိုင်းတွေအများကြီးရှိတယ်ဒါဟာဒီနိုင်ငံရဲ့သမိုင်းမယ်လို့ကျွန်တော်ဒီနေရာကပြောချင်တယ်။ဒီနေ့ဗမာပြည်ဟာကပြည်သူလူထုကအများကြီးဒုက္ခရောက်နေပြီးတော့မိတ်ဆွေကောင်းတွေလိုနေတဲ့အချိန်မှာအဲ့လိုကိုကျိုးစည်းပွားအတွက်ဗမာပြည်သူလူထုရဲ့ဘဝတွေကိုနာဖနဲ့အတူတူပို့ပြီးတော့ဒုက္ခရောက်ကြတဲ့ရောက်အောင်လုပ်နေတဲ့ဟာတွေကဒါသမိုင်းပဲဖြစ်တယ်။ဒီသမိုင်းရဲ့အခြေခံပေါ်မှာဗမာပြည်သူလူထုရဲ့တုံ့ပြန်မှုတွေရှိလာလိမ့်မယ်လို့ပဲကျွန်တော်ပြောချင်ပါတယ်။